ပြည်နေငယ်လန်ဒန်မြို့ကိုတွားရမယ့်အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ဖြတ်လိုက်ပါရဲ့ဒီစဉ်နဲ့ပတ်သက်လို့ဒရင်းနေမျိုးမျိုးထွက်ပေါ်နေဒီမှာပဲအစီအစဉ်ကိုဖြတ်လိုက်ကြောင်းစာသာပေးနေသကောင်းရန်အချိန်မတန်ခင်တွတ်တလူမှုကွန်ရက်ကနေပြောဆိုလိုက်တာပါလန်ဒန်မှာအကောင်းဆုံးနေရာအကောင်းဆုံးတန်ရုံတော်ဖြစ်ကောင်းဖြစ်နေတဲ့အမေရိကန်တန်ရုံကိုသမ္မတဟောင်းဘရက်အိုဘားမားလက်ထက်တုန်းကဈေးပေါ်ပေါ်နဲ့ခြောက်ရောင်ပြီးနေရာတစ်မှာဒေါ်လာ 1.1 ဘီလီယံအကုန်ကျပ်ကစောင့်ထားတဲ့အစီအစဉ်ကိုသဘောမကျဘူးလို့တန်ရုံတကူလည်းဖျက်ယိုးဖျက်ဖွင့်လို့မပေးချင်တာကြောင့်အစီအစဉ်ကိုဖျက်လိုက်တာဖြစ်တဲ့အကြောင်းလည်းသမ္မတကပြောဆိုခဲ့ပါတယ်ဒါပေမဲ့တကယ်တော့အမေရိကန်တန်ရုံဝက်ဆိုက်ရဲ့ဖော်ပြချက်အရတန်ရုံတင်ဆောက်လုပ်မဲ့နေရာကိုအမေရိကန်ဆိုရက2008ခုနှစ်မှာဝယ်ယူခဲ့တာဖြစ်ပြီးသမ္မတဟောင်းအိုဘားမားကတော့2009ခုနှစ်ဇန်နဝါရီလအချိန်မှာတည်ဝင်သမ္မတတာဝန်ယူခဲ့တာပါဖေဖော်ဝါရီလကုန်လမှာတော်ရုံဖို့စီစဉ်ထားတဲ့သမ္မတရဲ့လက်သဘောစီစဉ်အတွင်းမှာတော့အမေရိကန်တန်ရုံတစ်ခုဖွင့်လှစ်ပေးဖို့ပြောလဲထားတယ်လို့ပထမဦးကျခရီးစာမင်းနဲ့လည်းတွေ့ဆုံမှုရှိပေမဲ့ရည်တိကျကြီးညာခဲ့တာမျိုးမရှိပါဘူးပထမနေ့ကဒီနေ့မှာတော့သမ္မတရဲ့ခီးစဉ်ဟာငငယ်တော့ခီးစဉ်ဖြစ်ကနေအလုပ်သဘောခီးစဉ်ဖြစ်အဆင့်ရှော့ချထားတဲ့အတွက်ဘီမာကြီးနဲ့လည်းပြေဆုံးနေမှာမဟုတ်တယ်လို့တခန်းတနားနဲ့အထုခွေခံစားမှာမဟုတ်တာကြောင့်မချင်မနှက်ဖြစ်နေတာလို့ဖော်ပြနေကြပါတယ်